ရောက်ကိုရီးယားနိုင်ငံကတိုက်ချင်းပစ်ပယ်ထိန်ဒုံးကြီးဒဇင်းကိုဒီနေ့ကြာသပတေးနေ့မှာဆန်းသက်ပြစ်လွတ်လိုက်ပုံရတယ်လို့ဂျပန်နဲ့တောင်ကိုရီးယားအစိုးရတွေကပြောလိုက်ပါတယ်ဒါဟာ2018ခုနှစ်ကစပြီးတော့မြောက်ကိုရီးယားအစိုးရဘက်ကတာဝဲပစ်ဒုံးကြီးဒဇင်းကိုပထမဆုံးအကြိမ်ပြစ်လွတ်လိုက်တာဖြစ်ပါတယ်မြောက်ကိုရီးယားရဲ့ဒီဒုံးကြီးဟာမိနစ်80ကြာပြန်တန်းခဲ့ပြီးဂျပန်မြောက်ပိုင်းကအိုမိုရီခရိုင်အနောက်ဘက်ကီလိုမီတာ180အကွာမှာရှိတဲ့ဂျပန်ပင်လယ်ထဲကအထူးစီးပွားရေးဇုန်ထဲကိုကျခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဒီဒုံးကြီးဟာကီလိုမီတာ6000အမြင့်ကနေစုစုပေါင်းအကွာဝေးကီလိုမီတာ1100လောက်ထိရောက်ခဲ့ပြီးတော့တိုက်ချင်းပစ်ပယ်ထိန်ဒုံးကြီးအစ်စ်တစ်မျိုးဖြစ်ပုံရတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတော့မြောက်ကိုရီးယားဘက်ကအခုလိုဒုံးကြီးစမ်းသပ်ပစ်လွတ်လိုက်တဲ့အပေါ်မှာပြင်းပြင်းထန်ထန်ပစ်တင်ရှုတ်ချလိုက်ပြီးဒါဟာတာဝေးပစ်ဒုံးကြီးပစ်လွတ်တာတွေကိုမြောက်ကိုရီးယားကသူတို့ဘာသာသူတို့တယ်ဝင်ဆိုင်ငံထားတာကိုချိုးဖောက်လိုက်တာဖြစ်တယ်လို့ရေးပေါ်ကျင်းပတဲ့တောင်ကိုရီးယားလုံခြုံရေးကောင်စီအစည်းအဝေးအတွင်းပြောခဲ့ပါတယ်။မြောက်ကိုရီးယားဟာကုလသမဂ္ဂဒဏ်ခတ်ပိတ်ဆို့မှုတွေကိုအာခံတဲ့အနေနဲ့ဘယ်တော့မှမကြုံဘူးလို့အောင်ကိုအခုနှစ်အတွင်းဒုံးကြီးစမ်းသပ်မှု12ကြိမ်တိုင်တိုင်လှုပ်ဆောင်ခဲ့ပြီးတော့အဲ့ဒီမှာအခုနောက်ဆုံးပြစ်လွတ်လိုက်တဲ့ဒုံးကြီးကတော့2019နောက်ပိုင်းအင်အားအပြည့်ဆုံးဒုံးကြီးဖြစ်ပါတယ်ခင်ဗျာ။